Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇွန်လ23ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကို9ဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားပေါင်းပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမက်ကင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြေညာမှာပါ။အမေရိကန်သမ္မတလူမှုဝန်ဝိုင်းတွေအကြမ်းမှာယုံကြည်မှုပြန်တည်ဆောက်ရေးနည်းလမ်းတွေကိုသမ္မတဥပမာဦးဆောင်ပြီးဒီကနေ့အင်ဗျူတော်မှာဆွေးနွေးကြဖို့ရှိပါတယ်။တောင်တရုတ်ပင်လယ်ရေပယ်နဲ့ငင်းပေါင်းမှုကိစ္စတရားရုံးဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်တရုတ်နဲ့ဖိလစ်ပိုင်ကြားတွေးဆုံဆွေးနွေးခြင်းနဲ့လေးတန်းတွေထွက်လာချိန်မှာပဲမြန်မာနိုင်ငံကြီးဌာနရဲ့ကြီးညာချက်လည်းထွက်လာပါတယ်။အမေရိကန်ဒုံခွင်ဒုံစနစ်ချထားမယ့်နေရာကိုတောင်ကိုရီးယားတာဝန်ရှိသူတွေကြီးညာပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့အမေရိကန်ပြည်ထောင်စုသမ္မတလောင်းဖြစ်ဖို့ရှင်ပြိုင်နေတဲ့ Democratic Party ကအထက်လွှတ်တော်မှ Bernie Sanders ဟာပြိုင်ဘက် Hillary Clinton ကိုထောက်ခံလိုက်ပြီးဖြစ်ပါတယ်
။ She will be the Democratic nominee for president.
အထက်လွှတ်တော်မှ Bernie Sanders ပါဒီအကြောင်းနဲ့အတူချင်းပြည်နယ်ကလူခွင့်ရေးဆိုင်ရာတောင်းဆိုချက်တွေနဲ့အာဇာနည်နဲ့အတွက်ပြင်ဆင်မှုတွေဘလောက်ထိရောက်နေပြီလဲဆိုတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ပြထွေးတို့ကပြောပြပေးပါမယ်ရှင်
။အမေရိကန်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေလူမှုအခွင့်အရေးခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေနိုင်ငံရေးခေါင်းဆောင်တွေကိုသမ္မတဘရက်အိုဘားမားကဒီကနေ့အင်ဗျူတော်မှာတွေ့ဆုံပြီးလူမှုဝန်ဆောင်တွေကြားယုံကြည်မှုပြန်တည်ဆောက်ဖို့နည်းလမ်းတွေကိုဆွေးနွေးကြဖို့ရှိပါတယ်။လူမှုဝန်ဝန်တွေနဲ့သူတို့ကိုအကောက်အွယ်ပေးဖို့တာဝန်ယူထားကြတဲ့ရတပ်ဖွဲ့ဝင်တွေကြားတင်းမာမှုတွေကရှိနေတာပါအမေရိကန်ပြည်ထောင်စုဟာတချို့ပြောနေသလိုကွဲပြားနေတာမဟုတ်ပါဘူးလို့သမ္မတဥပမာကအခိုင်အမာပြောဆိုအပြီးနောက်တည့်မှာပဲအခုလိုတွစ်ဆုံဆွေးနွေးဖို့အစီအစဉ်ထားတာပါလွန်ခဲ့တဲ့သတင်းပတ်တွင်ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကနေကျွန်တော်တို့ရဲ့ဒီမိုကရေစီမှာအနေဆိုင်ဆုံးအကွဲကြောင်းကြီးရှိနေတာပေါ်လာတယ်လို့တက်ဆက်ပြည်နယ်ဒေါ်လစ်မြို့မှာတနက်နေ့ပြစ်ခတ်ရပြီးသေဆုံးသွားတဲ့ရတပ်ဖွဲ့ဝင်၅ဦးအတွက်အင်္ဂါနေ့ကလုပ်တဲ့အောက်မိပွဲဂုံပြုအခမ်းအနားမှာသမ္မတဥပမာကပြောခဲ့ပါတယ်။လူဝီစီယာနာနဲ့မင်နီဆိုတာပြည်နယ်တွေမှာလူမဲမျိုးသားနှစ်ဦးကိုရဲတပ်ဖွဲ့ဝင်တွေကတတ်ခဲ့တဲ့အပေါ်ဒေါသထွက်တဲ့လူမဲစစ်ပြန်တဦးကဒေါ်လစ်မြို့မှာရဲတပ်ဖွဲ့ဝင်တွေကိုပြီးခဲ့တဲ့သတင်းပတ်ကချောင်းမြောင်းပစ်ခတ်ခဲ့တာပါ။ဒီဖြစ်ရဲ့ကြောင့်အမေရိကန်တရားဥပဒေစိုးမိုးရေးဆိုင်ရာဌာနတွေမှာလူမျိုးရေးခွဲခြားမှုနဲ့ပတ်သက်ပြီးနိုင်ငံတော်ဝန်ဆွေးနွေးပြောဆိုတာတွေအပြင်းထန်ဖြစ်နေပါတယ်။သမ္မတဥပမာကတည်ဆုံသွားတဲ့ရဲတပ်ဖွဲ့ဝင်၅ဦးကိုဂုံပြုချီးကျူးပြီးညီညွတ်ကြဖို့နဲ့မျော်လင့်ချက်ကိုစုပ်ကင်ထားကြဖို့ဆော်ဩခဲ့ပါတယ်
။တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးကိုပိုက်ဆိုင်တယ်လို့တရုတ်နိုင်ငံကပြောထားတဲ့အပေါ်ဥပဒေကြောင်းအရခိုင်လုံမှုမရှိဘူးဆိုပြီးနိုင်ငံတွေအကြားအငင်းပွားမှုတွေကိုဖြေရှင်းတဲ့ခုံသမားရေးအဖွဲ့ PCA ကအင်္ဂါနေ့မှာဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်တရုတ်နဲ့ဖိလစ်ပိုင်တို့တွေ့ဆုံဆွေးနွေးဖို့စပြောလာကြပါပြီ။ဒီလိုတွေ့ဆုံဆွေးနွေးခြင်းအဖြစ်လက်နက်ကန်ပြိပခဖြစ်မဲ့အလားလာရော့သွားနိုင်တာကြောင့်နိုင်ငံရေးအရာအများလက်ခံနိုင်တာကြောင့်ပါဒီဆုံးဖြတ်ချက်ကြောင့်ဖိလစ်ပိုင်အစိုးရကကြိုဆိုပေမဲ့ဒီတရုတ်နိုင်ငံဘက်ကတော့လက်မခံတဲ့အကြောင်းချက်ချင်းပြောဆိုခဲ့တာပါဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပမာမခန့်တုံ့ပြန်ခဲ့ပေမဲ့လည်းတွေ့ဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းကိုတော့အင်္ဂါနေ့တုန်းကအရေးအမှုပြောခဲ့ပါတယ်ရေမောစရာဆက်လန်းကြီးကတော့အဆုံးသတ်သွားပါပြီမှန်ကန်တဲ့လမ်းကြောင်းပေါ်ကိုပြန်ပြီးတော့ရှောင်လန်းရမယ့်အချိန်ပါဖိလစ်ပိုင်အစိုးရတဲ့အနေနဲ့တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးတရုတ်အစိုးရနဲ့တွေ့ဆုံဆက်ဆက်ညှိနှိုင်းလို့တဲ့ဆန္ဒရှိတဲ့ဆိုတာကိုမကြခင်တုန်းကပဲပြသခဲ့တဲ့အကြောင်းတရုတ်ဆူရကလည်းသိပါတယ်လို့ဆိုပြီးတော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကအင်္ဂါနေ့မှာပြောဆိုခဲ့တာပါတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတွေမပါဝင်ပဲနိုင်ငံချင်းတွေ့ဆုံဆွေးနွေးလို့တဲ့ဆိုတာကိုတရုတ်ဆူရကဟိုရင်ကတည်းကပြောလာခဲ့တာပါပြီးခဲ့တဲ့လ30ရက်နေ့ကသမ္မတတာဝန်ဆပြီးတော့ယူတဲ့ဖိလစ်ပိုင်သမ္မတတဲ့ရော်ဒရီဂိုဒူတာတက်ကလည်းတရုတ်နိုင်ငံနဲ့နိုင်ငံအခြားဒီဆက်ဆက်ညှိနှိုင်းတာတွေလုပ်သွားလို့တဲ့ဆိုတာကိုသမ္မတရွေးကောက်ပွဲမဲဆွယ်ချိန်ကတည်းကပြောလာခဲ့တာပါရှင်
တောင်တရုတ်ပင်လယ်ရေပယ်နဲ့ငင်းပွားမှုအပေါ်တရားရုံးရဲ့ဆုံးဖြတ်ချက်ကနေတည်ရောက်မှုနဲ့မိမိတို့ဒေသတွင်းသားမကအတိအထက်ကြော်လွန်ပြီးတံပြန်အကျိုးဆက်တွေဖြစ်လာနိုင်ခြင်းအပေါ်လေ့လာနေပါတယ်လို့မြန်မာနိုင်ငံခြားရေးဌာနကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ကြေညာပါတယ်။ရေပြင်နယ်နိမိတ်ပိုင်ဆိုင်ကြောင်းပြောထားတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံမပါဝင်ပေမဲ့တောင်တရုတ်ပင်လယ်တွင်ဖြစ်ရတွေပေါ်အထူးအလေးထားတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အငင်းပွားမှုတွေကို1982ခုနှစ်ပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်အပအဝင်ကမ္ဘာလုံးကအတိမတ်ပြုထားတဲ့နိုင်ငံတကာဥပဒေလုံထုံးလုံနည်းတွေနဲ့အညီချစ်ကြည်ရင်းနှီးစွာညှိနှိုင်းတိုင်ပင်ဆက်ဆက်ဖြစ်ရှင်းရေးထောက်ခံထားပြီးတော့အစဉ်တစိုက်လည်းစော်ဩထားပါတယ်လို့ဖော်ပြပါတယ်။တင်းမာမှုတွေတိုးလာစေနိုင်တဲ့လောက်ရမျိုးတွေကိုထိန်းသိမ်းကြဖို့နဲ့ချိန်ချောက်တာဒါမှမဟုတ်အင်အားအသုံးပြုတာမျိုးကိုရှောင်ရှားကြဖို့ကိုလည်းမြန်မာနိုင်ငံသားဌာနရဲ့ဒီကနေ့ထုတ်ပြန်ချက်ကတိုက်တွန်းထားပါတယ်။ တောင်ဆူရနိုင်ငံမှာစံချိန်မဲ့အုပ်စုတွေကခေါင်းဆောင်တွေကြေညာထားတဲ့တိတ်မခိုင်မာလာတဲ့အဖြစ်ခက်ရစေးရေးဟာအင်္ဂါနေ့ကတော့ဂျူဘွားမြို့တော်မှာမြဲနေပုံရပါတယ်။အမြောက်တွေလက်နက်ငယ်တွေနဲ့ပြစ်ခတ်တိုက်ခိုက်ကြတာ၄ရက်ကြာခဲ့ပြီးလူရပေါင်းများစွာတေဆုံးပြီးထောင်ပေါင်းများစွာအိုးအိမ်ဆုံးထွက်ပြေးရပြီးတဲ့နောက်အခုလိုအပြစ်ရထားတာပါ။သမရဆယ်ဗကီးယားနဲ့သူ့ကိုကာလာရှိချာစံချိန်နေသူပထမဒုတိယသမရရီယက်မာချာတို့ရဲ့အပြစ်ချက်ကြေညာချက်ကိုတိုက်ပွဲတွေကြောင့်ဘေးဒုက္ခရောက်နေတဲ့ဒေသခံတွေနဲ့ပြည်ပအစိုးရတွေကကြိုဆိုကြပါတယ်။တောင်အာဖရိကဒေသမှာနောက်ဆုံးပေါ်ထွက်လာတဲ့ဒီတောင်ဆူဒန်နိုင်ငံသစ်မှာပြည်တွင်းစစ်ပွဲအခြေအနေစီလုံးဝပြန်ရောက်သွားမှာကိုပြည်ပအစိုးရတွေကစိုးရိမ်နေတာပါဂျူဘာမျိုးလေကောင်ကစီးထဲမှာအင်္ဂါနေ့ကစားစရာလိုက်ရှာဝယ်ကြသူတွေမှာတော့ဖောက်ထွင်းခိုးယူခံထားရတဲ့ဆိုင်တွေကိုတွေ့ကြရပြီးကုန်ပစ္စည်းတွေရုတ်တရက်ရှားသွားတာကြောင့်ဈေးတွေတိတိတသားတက်သွားတာကိုကြုံရပါတယ်အသားတစ်ကီလိုဈေးဟာဒေါ်လာ20ကနေ26ဒေါ်လာအထိတက်သွားပြီးအရင်ကဒေါ်လာ300ပေးခဲ့ရတဲ့စံတအိတ်ဟာအခုဒေါ်လာ500ဖြစ်နေပါတယ်သမရကိုတစ္ဆာခံတဲ့တပ်ဖွဲ့တွေနဲ့ဒုတိယသမရမာချာဘက်ကတပ်ဖွဲ့တွေအကြားလူမျိုးစုကွဲပြားမှုပေါ်အခြေခံပြီးဂျာတာပရီနေကတိုက်ပွဲတွေဆက်ဖြစ်တာပါနောက်ထပ်3ရက်တိုက်ပွဲတွေဆက်ဖြစ်ပြီး2015ခုနှစ်မှာအဆုံးသတ်တဲ့ပြည်တွင်းစစ်ပြီးကြတဲ့ကမရှိခဲ့ဘူးတဲ့ဘေးဒုက္ခတွေနဲ့ပျက်စီးဆုံးရှုံးတာတွေကြုံကြရတာပါ
အခြေတဲတွေနဲ့ရင်ဆိုင်နေရတဲ့ဗင်နီဇွဲလားနိုင်ငံမှာသမရနီကိုလတ်စ်မာဒူရိုကစစ်တပ်ရဲ့လုပ်ပိုင်ခွင့်တွေကိုတွန်းပြပေးရလိုက်ပါတယ်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးဗလာဒီမီယာပက်ဒရီနိုကိုစားနပ်ရိက္ခာနဲ့ဆေးဝါးတွေခွဲဝေပေးဖို့တာဝန်တွန်းမြစ်ပေးရလိုက်တယ်လို့တိုင်းပြည်ရဲ့အဓိကစိတ်ကမ်းကြီးတွေက၅ခုကိုလည်းစစ်တပ်ကိုထိန်းချုပ်ခွင့်ပေးလိုက်တာပါ။တိုင်းပြည်မှာစီးပွားရေးအကျက်တဲပို့ပြီးတော့ဆိုးလာနေတာနဲ့အများအခြေခံသုံးကုန်ပစ္စည်းတွေအများအပြားပြက်လက်လာအောင်လုပ်နေတဲ့အချက်ပြတ်ချဆမှုတွေနဲ့စီမံခန့်ခွဲမှုညံ့ပြင်းတာတွေကိုအမြင့်ပြတ်ဖယ်ရှားပြစ်ရေးလှုပ်ရှားမှုတဲ့တစ်ခုကိုသမရမာဒူရိုကစတင်လှုပ်ဆောင်နေတာပါ။စစ်တပ်ဗိုလ်ချုပ်ကြီးအဖရိန်ဗလစ်ကိုကိုစိတ်ကန်းအာနာပိုင်အကြီးကဲတာဝန်ပေးအပ်ပြီးတော့တိုင်းပြည်ရဲ့အဓိကစိတ်ကန်းကြီးတွေဖြစ်တဲ့ဂွန်တာလန်ဂိုရီယာပေါ်တူဂါဘယ်လိုနောက်မာရီယာကိုင်ဘိုနဲ့ဂွမ်မာချေစိတ်ကန်းတွေကိုတိုက်ရိုက်ကြီးကြပ်ကုတ်ခဲ့ဖို့သမရအမာဒူရိုကတာဝန်ပေးအပ်ခဲ့ပါတယ်။စာနယ်ရိက္ခာတွေကိုအချိုးကျတာဝယ်ယူနိုင်ပြီးကုန်စုံဆိုင်တွေမှာလည်းအကြကြီးတန်းစီဆောင်ရွက်တဲ့အပေါ်မချေနဲ့ကြတဲ့လူလူဆန္ဒပြမှုတွေတိုးလာနေတာနဲ့အမျှစာနယ်ရိက္ခာခွဲဝေမှုတွေကိုစစ်တပ်ကအခုလိုတာဝန်ယူလာခြင်းအပြင်မတိမငြိမ်အခြေအနေတွေနဲ့လူရဲမှုတချို့ညှော်နေသွားဖို့မျှော်လင့်နေတဲ့အကြောင်းကာကွယ်ရေးဝန်ကြီးပက်ဒရီနိုကပြောပါတယ်တိုင်းပြည်ကိုစစ်တပ်အာဏာသိမ်းရတဲ့အခြေအနေမျိုးမဖြစ်စေချင်ဘူးလို့လည်းသူကသတိပေးပြောခဲ့ပါတယ်ရှင်
Your American Tan ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဗိုလ်တူးညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်အဆင့်မြင့်ဒုံကွင်ဒုံစနစ်တခုကိုတောင်ကိုရီးယားနိုင်ငံတောင်ပိုင်းဆျောင်ဂျူးခိုင်မှာချထားမယ်လို့တောင်ကိုရီးယားကာကွယ်ရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ Third လို့အတူကောက်ခေါ်တဲ့ Terminal High Altitude Area ဒုံကွင်ဒုံစနစ်ကိုဆိုးမြို့တော်ရဲ့အရှေ့တောင်ဘက်296ကီလိုမီတာဝေးတဲ့နေရာကတောင်ထူထပ်တဲ့ဒေသမှာချထားမယ်အကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားတာပါ။ဆျောင်ဂျူးခိုင်မှာချထားဖို့ရွေးချယ်လိုက်တာကြောင့်နျူကလ িয়ার ဒါဘေးစက်ရုံတွေ၊ရေနံသန်းစင်စက်ရုံတွေလိုအဓိကကျတဲ့နေရာတွေကတော့မကတောင်ကိုရီးယားအမေရိကန်မာမိတ်တပ်ဖွဲ့တွေကိုကာကွယ်နိုင်စွမ်းတိတိတတ်တာတိုးလာမယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။မြောက်ကိုရီးယားကပြီးခဲ့တဲ့ဇန်နဝါရီလမှာ၄ချိန်မြောက်နျူကလ িয়ার ဆန်တတ်မှုလုပ်ခဲ့ပြီးတာဝိုးပစ်ဒုံးကျည်ပစ်လို့ဆန်တတ်တာတွေလုပ်ခဲ့ပြီးတဲ့နောက်ဒုံးခွင်းဒုံးစနစ်ချထားဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားတို့အကြားဆက်ဆက်ညှိနှိုင်းမိသဘောတူထားတာပါ။ဒါပေမဲ့လည်းဒီဒုံးခွင်းဒုံးစနစ်ချထားတာကနေကျန်းမာရေးနဲ့သဘောပတ်ဝန်းကျင်ဆိုင်ရာဘေးအန္တရာယ်တွေဖြစ်လာနိုင်ခြေပေါ်တောင်ကိုရီးယားနိုင်ငံသားတို့ကအပြင်းထန်ကန့်ကွက်ကြပါတယ်။ဒုံကွင်းဒုံးစနစ်ချထားမဲ့နေရာကိုယွန်ဟပ်သတင်းဌာနကအချိန်မတိုင်ခင်ကြေညာလိုက်ပြီးတဲ့နောက်ဆျွန်ကျူးမှာဒီကနေ့အစောပိုင်းကဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေအနေနဲ့တာလီဘန်လက်နက်ကိုင်တွေကိုတိုက်ခိုက်ရမှာနှီးလန်းသစ်တွေလှုပ်ဆောင်ဝင်ရထားပြီးလေကြောင်းဆိုင်ရာအနီးကထောက်ပံ့မှုတွေပေးတာအပါအဝင်အာဖဂန်တပ်ဖွဲ့တွေကိုအထောက်ပံ့တွေပို့ပြီးတော့ပေးနိုင်ဖို့ခွင့်ပြုထားတယ်လို့အမေရိကန်ဗိုလ်ချုပ်ကြီးဂျွန်နီကိုလ်ဆန်ကပြောပါတယ်။ပြီးခဲ့တဲ့ဇွန်လတဲ့သမရဘရက်အိုဘားမားအတီးပြုပေးခဲ့တဲ့နီလန်းသစ်တွေကိုတော့ကာကွယ်ရေးဝန်ကြီးအက်စတွန်ကာတာရဲ့အာဖဂန်နစ္စတန်နိုင်ငံခီးစစ်အတွင်းအင်္ဂါနေ့တုန်းကတရားဝင်ကြေညာခဲ့တာပါအခုခွင့်ပြုလိုက်တဲ့နီလန်းသစ်တွေအောက်မှာအာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေအနေနဲ့တာလီဘန်တွေကိုမဟာဗျူဟာမြောက်လက်ဦးမှုယူပြီးတိုက်ခိုက်နေပါတယ်အရင်တော့ကအမေရိကန်တပ်ဖွဲ့တွေဟာတစ်ဖက်ကသူတို့ကိုတိုက်ခိုက်လာတဲ့အခါဒါမှမဟုတ်မဟာမိတ်အာဖဂန်တပ်ဖွဲ့တွေအကြီးအကျယ်အရေးနိုင်တဲ့အခါမျိုးတွေမှာသာတာလီဘန်တွေကိုတိုက်ခိုက်ခွင့်ရတာဖြစ်ပါတယ်။ဒါပေမဲ့အခုတော့အာဖဂန်နစ္စတန်နိုင်ငံအတွင်းလက်နက်ကိုင်အစံဖက်အဖွဲ့တွေကိုအမြင့်ပြတ်ချိန်မုံသွားနိုင်ဖို့အတွက်အထူးသဖြင့်မြောက်ပိုင်းဒေသကွန်ဒူးစ်မြို့တစ်ဝိုက်မှာနီလန်သစ်တွေကိုနေ့စဉ်နေ့ပါတုံးပြီးတော့တာလီဘန်တွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့အကြောင်းဗိုလ်ချုပ်ကြီးနီကိုလ်ဆန်ကပြောပါတယ်။ သမ္မတဩဘားမားကသူ့ရဲ့သမ္မတတပ်တန်းကုံဆုံးပြီးတဲ့အချိန်အထိအာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့ဝင်အင်အား8400လောက်အထိဆက်လက်ထားရှိသွားဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာအခုနီလန်းသစ်တွေကိုခွင့်ပြုခဲ့တာဖြစ်တယ်လို့လည်းဗိုလ်ချုပ်ကြီးနီကိုဆန်းကပြောပါရရှင်
အီရန်နိုင်ငံဘဂရက်မြို့တော်တောင်ပိုင်းကရဲစစ်စေးရေးဂိတ်တခုမှာအထေခံပုန်းခွဲသူတူကသူစီးလာတဲ့ကားကိုဒီကနေ့အထေခံပေါက်ခွဲတာကြောင့်လူ၈ယောက်ထဲမှနေတည်ဆုံးပြီးနောက်ထပ်၁၂ဦးဒဏ်ရာရသွားတယ်လို့အီရတ်တာဝန်ရှိသူတွေကပြောပါတယ်။အထေခံတခုထဲမှာပဲအလားတူအသေးပြောက်များတဲ့တိုက်ခိုက်မှုတခုဖြစ်ခဲ့ပြီးနောက်ထပ်အကြာမှာအခုတိုက်ခိုက်မှုထပ်ဖြစ်တာပါ။ရှီယာမွတ်စလင်အများစုနေထိုင်တဲ့မြို့တော်အရှေ့မြောက်ပိုင်းကအယ်ရရှိဒီယာခိုင်မှာရှိတဲ့စစ်စေးရေးဂိတ်ကိုပေါက်ခွဲပစ္စည်းတွေအပြည့်တင်လာတဲ့ကားကိုမောင်းလာတဲ့လူကဝင်တိုက်ပြီးပေါက်ခွဲလိုက်တာပါ။တိုက်ခိုက်မှုရဲ့လက်တွေအဖြစ်ဘသူကားမှချက်ချင်းမကြေညာသေးပေမဲ့လေယူရမှာရှိတဲ့ IS အကြမ်းဖက်အဖွဲ့ကလုပ်ခဲ့မှုတွေအလားတူတခြားတိုက်ခိုက်မှုမျိုးတွေနဲ့ဆင်တူပါတယ်။အင်ဂါနီတုန်းကလည်းလူစီကားတဲ့တတိယလန်နဲ့ဟင်းသီးရွက်ဈေးတစ်ခုနားမှာအထေခံကားပုံးဖောက်ခွဲတာကြောင့်လူ၁၂ယောက်တည်းမနဲ့တည်ဆုံးပါသေးတယ်။အဲဒီတိုက်ခိုက်မှုကြောင့်ဘက်ဂရက်မြို့တော်နာကလမ်းမကြီးအများပြားကိုရဲတပ်ဖွဲ့ကပိတ်ပစ်ခဲ့ရပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင် IS အစွန်းရောက်အဖွဲ့ရဲ့တီးချက်အထေခံကားပုံးခွဲတိုက်ခိုက်မှုတစ်ခုကြောင့်လူပေါင်း300ကျော်တည်ဆုံးခဲ့ရပါတယ်။
ဂျပန်နဲ့ဖိလစ်ပိုင်ကမ်းခြေဆောင်တပ်တွေပူးပေါင်းပြီးရေကြောင်းဆိုင်ရာတရားဥပဒေစိုးမိုးရေးပူးရဲစီလစ်ချင်းမှုတွေကိုဒီကနေ့မနီလာပင်လယ်အော်မှာလှုပ်ခဲကြပါရယ်မနီလာမြို့ကိုဥတီလာတဲ့လေတစင်းကိုလက်နက်ကိုင်အဖွဲ့တွေကဖမ်းဆီးသွားတဲ့ပုံစံမျိုးဖန်တီးယူပြီးတော့လေ့ကျင့်ခဲ့ကြတာပါအဲ့နောက်ကမ်းရိုးဆောင်တပ်ဖွဲ့တွေကရဟတ်ရင်တစင်းနဲ့သင်းမောတွေဆင်းလွတ်ပြီးတော့အဲ့ဒီလေကိုလိုက်လံရှာဖွေတာတွေလုပ်ခဲ့တယ်လို့အကြမ်းဖက်လှုပ်ရှားမှုချိန်မိုးရေးတပ်ဖွဲ့တွေကအဲ့ဒီလေကိုပြန်လည်ကယ်တင်တာတွေလုပ်ခဲ့ကြတာပါဒီနေ့စီးရီးလေးချင်းမှုဟာတာမန်စီးရီးလေးချင်းမှုတစ်ခုသာဖြစ်ပြီးတော့တောင်တရုတ်ပင်လယ်အရင်းနဲ့ပတ်သက်လို့တရုတ်ဘက်ကပိုင်ဆိုင်ကြောင်းပြောဆိုမှုကိုတရားဥပဒေကြောင်းအရခိုင်လုံမှုမရှိဘူးလို့နိုင်ငံတွင်အကြမ်းညှင်းပွားမှုတွေကိုဖြစ်ရှင်းတဲ့ခုံသမားရီအဖွဲ့ PCA ကဆုံးဖြတ်ခဲ့တဲ့ကိစ္စနဲ့တော့ဘာမှသက်ဆိုင်ခြင်းမရှိဘူးလို့ဖိလစ်ပိုင်ကမ်းခြေဆောက်တပ်တမှုတူကပြောပါရရှင
်။နိုဘယ်ညင်းချင်းဆုရှင်မလာလာယူဆက်ဇိုင်ဟာသူရဲ့အသက်19နှစ်ပြည့်မွေးနေ့ဖြစ်တဲ့အင်္ဂါနေ့ကကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကိုသွားခဲ့ပါတယ်။အဲ့ဒီစကန်းကိုကင်ညာအစိုးရကဒီနှစ်ကိုမှပိတ်ပစ်ဖို့စီစဉ်ထားတာပါ။ကင်ညာနိုင်ငံအရှေ့ပိုင်းကဒေါ်ဒပ်ဒုက္ခသည်စကန်းမှာဆိုမာလီယာဒုက္ခသည်3သိန်းကျော်ရှိနေပါတယ်။နိုင်ငံတွင်းတိုက်ခိုက်မှုတွေကိုအယ်ရှာဘပ်စစ်သွေးကြော်တွေကအဲ့ဒီစကန်းကနေစီစဉ်လုံဆောင်ခဲ့တယ်လို့ကင်ညာအစိုးရကဆွဆဲထားပြီးဒီစကန်းဟာကင်ညာနိုင်ငံအတွက်လုံခြုံရေးဆိုင်ရာချင်းချောက်မှုတစ်ခုဖြစ်တယ်လို့ပြောထားတာပါ။ဘယ်သူကိုမဆိုဆိုမာလီယာနိုင်ငံစီအတင်းကျပ်ပြန်မပိုးတင်တဲ့အကြောင်းအထူးသဖြင့်တော့ဒေါ်ဒပ်စကန်းထဲမှာကုလသမဂ္ဂကဖွင့်ထားတဲ့ကျောင်းတွေမှာပဲပညာသင်ယူခွင့်ရနေတဲ့မိန်းကလေးတွေအတင်းကျပ်ပြန်သွားရတာမျိုးမဖြစ်သင့်ပါဘူးလို့မာလာလာကအင်ကာနေမှာပြောသွားပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်တင်နေမှာခင်ဗျူထွေးတို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်တဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုစစ်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်အရင်ဦးဆုံးတော့ American နိုင်ငံရေးအကြောင်းသတင်းဆောင်ပါတွေကိုတင်ပြပေးပါမယ် American ပြည်ထောင်စုမှာသမ္မတလောင်းဖြစ်ခွင့်ရဖို့ရှင်ပြိုင်နေတဲ့ Democratic Party ကအထက်လွှတ်တော်မှ Bernie Sanders ဟာအခုနောက်ဆုံးပြိုင်ဘက်ဖြစ်တဲ့ Hillary Clinton ကိုထောက်ခံမှုပေးတော့မှာဖြစ်တဲ့အကြောင်းကနေကပဲကြီးညာလိုက်ပါတယ်။ Vermont ပြည်နယ်အထက်လွှတ်တော်မှ Sanders ရဲ့ကြီးညာချက်ကြောင့် November လသမ္မတရွေးကောက်ပွဲမတိုင်မီ Democratic Party အတွင်းညှဉ်းညွတ်မှုရအောင်ကြိုးပမ်းနိုင်မဲ့အဓိက challenge တရားလည်းဖြစ်ခဲ့ပါတယ်။ဒီအကြောင်း VOA သတင်းတော် James Malone ပေးပို့ထားတဲ့သတင်းကိုတော့မနန္ဒာချန်ကဆက်ပြီးပြောပြပေးမှာပါရှင်။
ပါတီတွင်းအကျိုးမဲပေးပွဲတွေမှာချိန်တော်ကြာကြိတ်နဲ့ရှင်ပြိုင်ခဲ့တဲ့ Vermont ပြည်နယ်ထက်လွှတ်တော်မှ Bernie Sanders သမ္မတလောင်းရွေးပွဲကနေခုနောက်ဆုံးတရားဝင်နှုတ်ထွက်လိုက်ပြီး Democratic Party ရဲ့သမ္မတလောင်းဖြစ်လာဖို့တည်ကြတဲ့လောက်ရှိနေတယ်။ပြိုင်ဘက် Hillary Clinton ကိုထောက်ခံမှုပေးလိုက်တာပါ
။ She will be the Democratic nominee for president.
Republican Party ရဲ့သမ္မတလောင်းဟာ Hillary Clinton ဖြစ်လာပါလိမ့်မယ်။အမေရိကန်ပြည်ထောင်စုမှာနောက်တက်မဲ့သမ္မတဖြစ်လာအောင်လဲကျွန်တော်အနေနဲ့ဘက်ပေါင်းစုံကကြိုးစားသွားဖို့ရည်မှန်းထားပါတယ်
။နှစ်ဖက်မဲဆွယ်ပွဲတာဝန်ရှိသူတွေကြားသတင်းပတ်နဲ့ချီပြီးညှိနှိုင်းမှုတွေအပေးအယူတွေလုပ်ခဲ့ပြီးမှအခုနောက်ဆုံး New Hampshire ပြည်နယ်ကကလင်တန်ရဲ့စီယုံရဲခီးစဉ်မှာအထက်လွှတ်တော်မဲ့ Sanders ရဲ့ထောက်ခံမှုရရှိခဲ့တာလည်းဖြစ်ပါတယ်။ပြိုင်ဘက် Republican Party က Donald Trump နဲ့ရှင်ပြိုင်ရမယ့်နိုင်ငံသားရေးဝန်ကြီးဟောင်းကလင်တန်အတွက်လည်းစူးစင်းညီညွတ်တဲ့ပါတီရဲ့ထောက်ခံမှုရနိုင်တော့မယ့်အခြေအနေတွေပေါ်ပေါက်ခဲ့တာပါ
Being here with him in New Hampshire I can't help but reflect how much more enjoyable this election is going to be now that we are on the same side
အခုလို New Hampshire ပြည်နယ်မှာအတူလက်တွဲပြီးဘက်တစ်ဖက်ထဲမှာအတူရှိနေတဲ့အတွက်လာမယ့်ရွေးကောက်ပွဲဟာဘလောက်ထိစိတ်ချမ်းသာစရာကောင်းလိမ့်မလဲဆိုတာထင်ရှားနေတာကြောင့်ကျွန်မဖြင့်ဝမ်းသာလို့ကိုမဆုံးပါဘူး
ရီပက်ဘလစ်ကန်ပါတီကသမ္မတလောင်းဖြစ်လာဖို့တရားတလောင်းရှိနေတဲ့ဂရေကျွဲတထေးကြီးဒေါ်နယ်ထရန့်ကတော့အထက်လွှတ်တော်အမတ်ဆန်ဒါစ်ကသူ့ကိုယ်သူရောင်းစားခဲ့တယ်လို့ဆွဆွဲခဲ့ပြီးထောက်ခံသူတွေစိတ်ပြအောင်လုပ်ခဲ့တဲ့လူလို့လည်း Twitter အင်တာနက်လူမှုကွန်ရက်ကနေဝေဖန်ခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ကိုလည်းအလုပ်ကိစ္စနဲ့ပတ်သက်တဲ့အီးမေးလ်တွေကိုကိုယ်ပိုင်အီးမေးလ်ဆာဗာနဲ့တုံးခဲ့တဲ့ကိစ္စအတွေ့ဆက်ပြီးတော့ထိုးနှက်နေတာပါ
။ She's either a liar or grossly incompetent.
လိန်နေတာဖြစ်ရင်ဖြစ်ဒါမှမဟုတ်ညံဖြင်းလွန်းတာပဲဖြစ်လိမ့်မယ်တခုမဟုတ်တခုဆိုတာကတော့ရှင်းပါတယ်ကိုကြီးကိုသွေးနှစ်မျိုးစလုံးလည်းဖြစ်နိုင်ပါတယ
်ဝါရှင်တန်အခြေစိုက်သုတေသနဌာနတစ်ခုဖြစ်တဲ့ Bipartisan Policy Center ကနိုင်ငံရေးအကဲခတ် June 40 ကတော့အထက်လွှတ်တော်အမတ် Sanders ရဲ့ထောက်ခံမှုဟာပါတီညီညွတ်ရေးအတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့သုံးသပ်ခဲ့ပါတယ်
And I think if Bernie Sanders has a good role to play in the campaign, it really is as an attacker of
Donald Trump. ဘာနီဆန်ဒါသာကောင်းကောင်းပါလာမယ်ဆိုရင် Donald Trump ရဲ့အားနည်းချက်တွေကိုထောက်ပြပြီးတကယ့်ကိုထိုးနှက်ချက်ဖြစ်လာမယ်လို့ထင်ပါတယ်။ Clinton ကိုအကြီးအကျယ်ထောက်ခံတဲ့သူဖြစ်ဖို့မလိုပါဘူး။သူ့ကိုထောက်ခံတဲ့သူတွေကို Donald Trump ဟာ Democrat တွေလက်ခံလောက်တဲ့လူစားမျိုးမဟုတ်ဘူးဆိုတာပြသဖို့ပဲလိုပါတယ
်။နောက်ဆုံးကောက်ယူခဲ့တဲ့လူထုစစ်တမ်းတစ်ခုမှာတော့ Bernie Sanders ကိုသဘောကျတဲ့လူငယ်တော်တော်များများရဲ့ထောက်ခံမှုရဖို့ကလင်တန်အနေနဲ့ဆက်လက်ကြိုးပမ်းနေတာတွေ့ရပါတယ်။ဒီအခြေအနေတွေကိုတော့ Sanders ရဲ့ထောက်ခံမှုကအထောက်အကူဖြစ်လာနိုင်တယ်လို့ Gallup စစ်တမ်းဌာနရဲ့သုတေသနမှူး Frank Newport ကမြင်ပါတယ်။
They'll try to get Hispanics registered to turn out, they'll try to get African American turnout to be what it was when Obama was running.
တောင်အမေရိကန်နယ်ပယ်တွေမဲလာထက်အောင်စူးစမ်းတာမျိုးအာဖရိကန်နယ်ပွားအမေရိကန်တွေမဲပေးလာအောင်စူးစမ်းတာမျိုးအိုဘားမားသမ္မတရာထူးဝင်ပြိုင်တုန်းကလိုလုပ်ကြပါလိမ့်မယ်လူငယ်တွေမဲပေးအောင်လည်းလုပ်ပါလိမ့်မယ်ဒါပေမဲ့ဒီကိစ္စကစိန်ခေါ်မှုတစ်ခုပ
ါဝန်ကြီးဟောင်းကလင်တန်အနေနဲ့ကတော့အထက်လွှတ်တော်အမတ်ဆန်ဒါစ်တင်မကသမ္မတဘရက်အိုဘားမားရဲ့ထောက်ခံမှုကိုလည်းအားထားရအောင်မှဖြစ်တာကြောင့်ပြီးခဲ့တဲ့သတင်းပတ်ထဲနော့ကာရိုလိုင်းနာပြည်နယ်ပူတွဲစည်းရုံးရေးခီးစဉ်လိုလှုပ်ရှားမှုမျိုးတွေနောက်ထပ်တွေ့မြင်ရလိမ့်အောင်မယ်လို့လည်းမျှော်လင့်ရပါတယ်ရှင်
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
ဒီလိုစာရေးဆက်သွယ်ကြဖို့တော်ရရှင်တွေကိုထမှန်ဖိတ်ခေါ်ပါရရှင်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုတင်ပြပေးပါမယ်တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းအရက်သားတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ဖို့ဒေသခံနိုင်ငံရေးသမားတွေကတောင်းဆိုလိုက်ကြပါတယ်ချင်းပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ဒေသခံအများအပြားဟာလည်းထွက်ပြေးတိမ်းရှောင်နေကြရတာပါတိုင်းသားဒေသတွေကလက်နက်ကိုင်ပဋိပက္ခတွေရဲ့နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွင်းအင်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။မြန်မာတပ်မတော်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့တစ်ခုဖြစ်တဲ့ရခိုင်တပ်မတော် AA တို့ရဲ့ချင်းပြည်နယ်ကတိုက်ပွဲတွင်ဒေသခံရွာသားတွေဟာပေါ်ရဆွဲတာ၊လမ်းပြဖြစ်အုံပြုတာ၊မြေမြုပ်မိုင်းနစ်မိတာအစရှိတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ချင်းနိုင်ငံရေးပါတီခေါင်းဆောင်တွေကလည်းပြောဆိုနေကြတာဖြစ်ပါတယ်။ဒီလိုဒေသခံရပ်သားတွေပေါ်မှာလူခွေးချိုးပေါက်မှုတွေကျူးလွန်နေတာကိုရပ်တန့်ဖို့ချင်းမျိုးရာဒီမိုကရက်တစ်ပါတီရဲ့တွဲဖက်သူမှုနှင့်စလိုင်းကျဲဥပိထောင်ကပြောပါရယ
်ကျွန်တော်ဒီရွာသားတွေကိုလမ်းပြခေါ်လာတော့ဘယ်လိုရှိရင်ရွာသားတွေကမိုင်းနီးပြီးတော့ချိခိုက်တဲ့ဆုံးတာတော့ဘယ်လိုရှိရင်ရွာတွေမှာသူတို့တိတ်ပွေတွေဖြစ်တော့ရွာသားတွေတာယာတွေရတာပေါ့လေဘယ်လိုရှိရင်ဒီအဲ့လိုလမ်းပြခေါ်လို့ရှိရင်တစ်ဖက်ကခေါ်ရင်အဲ့ခေါ်တဲ့သူကိုနောက်ပိုင်းကျရင်နောက်တစ်ဖက်ကပြန်ဖမ်းတာပေါ့လေအဲ့လိုဟာမျိုးတွေဖမ်းနိုင်တာတွေရှိတယ်တော့ဘယ်လိုရှိရင်ရွာအိမ်တွေကိုမိရှုတာတွေရှိတယ်ဘယ်လိုရှိရင်ဒီရွာသားတွေပိုင်ဆိုင်တဲ့ပစ္စည်းတွေကိုကျင်းပေါ့လေပြိုကျတာတွေပါတယ်ရှိတာပေါ့လေဒါကတော့ကျွန်တော်ကကျွန်တော်နှစ်ဖက်စလုံးမှာတွေ့ရလက်လက်ကိုက်တဲ့ဖွဲ့ရောတဲ့ဖွဲ့ကကျွန်တော်ပြောတာပေါ့လေ
ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ဟာ2015ခုနှစ်မတ်လကွန်ကနေကနေ့ထိစစ်ရေးသင်းမာနေတာဖြစ်ပြီးတိုက်ပွဲဖြစ်ပွားမှုအကျဉ်းပေါင်း90ထက်မနည်းရှိခဲ့ပြီးဖြစ်တယ်လို့တိုက်ပွဲကြောင့်ဒေသခံရွာသားတွေစစ်ဘေးလွတ်ရာပလတ်ဝါမြို့နယ်ပြင်စုကျေးရွာဒုက္ခသည်စခန်းမှာတိမ်းရှောင်နေရတယ်လို့လည်းချင်းမျိုးရာဒီမိုကရက်တစ်ပါတီကစလိုင်းကျဲဦးပိထောင်ကပြောပါတယ်
ခ ခုဒီပြင်ဆိုကျဲရွာမှာကျတော့ IDP 300နီးပါးရှိတာပေါ့လေတို့ကလည်းမပြန်ရဲဘူးပေါ့ဗျာစစ်ပွဲကတလားတစ်ကြိမ်တော့တလားနှစ်ကြိမ်တော့ရှိနေတဲ့ခါကျတော့တို့မှာနောက်နောက်စစ်ပွဲမရှိဘူးဆိုတာတို့အမခါချက်မရှိဘူးလေတို့ရဲ့ရွာနာတစ်ခွဲမှာမိုင်းတွေကတော်တော်များတယ်အဲ့ဒါကတော့စစ်ဖက်စလုံးရတဲ့တို့ဝန်ခံတဲ့ကိစ္စပါဒီပိုင်းတွေတို့ထောင်ထားတယ်ပေါ့လေတို့ကဒီနေရပြန်သွားလို့ရှိနေတော့တော်ပြီးပေါ့ဒီဝန်ဆာချက်ဖွဲ့လို့လဲဆိုပြီးတဲ့ခါကျတော့အဲ့ဒီမှာတို့လက်ရှိရှိနေတဲ့အနေထားပေါ့
ပြီးခဲ့တဲ့ဇွန်လ6ရက်နေ့ကရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ပလဝါမြို့နယ်ကင်းသလင်းကျေးရွာကနေအိမ်သုံးလုံးမိလောင်ကျွမ်းခဲ့တယ်လို့ရွာခံတွေအနေနဲ့လည်းနေရကနေထွက်ပြေးသိမ်းရှောင်နေရတယ်လို့လည်းသူကပြောပါတယ်။နှစ်ဖက်သားတွေကနေထောင်သားတဲ့မြေမြုပ်မိုင်းဟာဒေသခံတွေအတွက်ချင်းချောက်နေတဲ့အန္တရာယ်တစ်ခုဖြစ်နေတယ်လို့မြေမြုပ်မိုင်းတွေကြောင့်ပြီးခဲ့တဲ့3လသွင်းမှာတည်းဒေသခံ3ဦးသေဆုံးခဲ့ရတယ်လို့လည်းပြောဆိုခဲ့တာပါ။ရှိမိနေသွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့အခုနောက်ဆုံးဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာဆိုရစစ်တပ်ကသဆုံးတရားပြောဆိုတာမကြားရပေမဲ့အေအေဖွဲ့ကတော့လူခုရေးချိုးပွားမှုကျူးလွန်မှုတွေမရှိဘူးလို့အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ NDP ကထုတ်ပြန်ခြင်းနဲ့ပတ်သက်လို့ကတော့ကျွန်တော်အနေနဲ့ကတော့တိုက်ခိုက်မှုရှိသော်ဒါမှတ်ချက်မပေးလို့ရဘူး။ကျွန်တော်တို့ခိုင်တမ်းလို့အနေနဲ့ဒါဘလောက်ဝမျိုးနေမှာစီးရရကျွန်တော်တို့နေရာယူရှိရဆိုတော့ဥစားကလည်းပဲနော်။မြန်မာတပ်တို့ကအဲ့ဒီဒေသတွေမှာဆက်ရှိနေရာယူထားတဲ့ဒေသတွေဖြစ်တယ်။အဲ့ဒါကြောင့်မလို့စီးရရကတော့ကျွန်တော်တို့ကအချင်းနဲ့ချင်းကပေါ်မှာဒါကြံပြီးရအနေထားကိုကြည့်ပြီးတော့ကျွန်တော်တို့ကနေရာယူရတာဖြစ်တယ်ဗျ။
တချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်နဲ့ကြောင်မဲမြို့နယ်ဘက်မှာလဲတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC နဲ့တန်းပလောင်တပ်ဖွဲ့တို့ကြားတရပိုင်းတွင်းမှာတိုက်ပွဲဖြစ်ပွားနေတယ်လို့တိုက်ပွဲကြောင့်ဒေသခံရွာသားတွေထိခိုက်မှုတွေရှိနေတယ်လို့ရှမ်းပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တော်နမ်မိုးကပြောပါတယ
်။မန်လွယ်မှာဖြစ်တဲ့ကိစ္စကြတော့ဒီမှာအဲ့မှာကိုယ်တိုင်ရောက်သွားခဲ့တယ်။အဲ့ဒီရွာကတစ်ဖက်မှာကြတော့ RCSS တစ်ဖက်မှာကြတော့ CNLA ဆိုတဲ့ခါကျတော့အဲ့ဒီရွာကဂျားညံ့နေ။ဂျားညံ့နေတဲ့ခါကျတော့သူတို့ကပုံမှန် RCSS ကိုစနေရက်ခါပို့ရတယ်ပေါ့နော်။အဲမပို့ဘူးဆိုလို့ရှိရင်နှစ်ဖက်စလုံးကိုတောင်းပန်လို့မရတဲ့အခြေအနေမှာသူတို့ကကျွာနေပြီးတော့ထွက်ပြေးသိမ်းဆောင်လိုက်ရတယ်။ထွက်ပြေးသိမ်းဆောင်ပြီးနောက်ပိုင်းမှာဟိုဘက်ဒီဘက်ကစစ်ပွဲဖြစ်တာအဲ့ဒီအချိန်မှာအဲ့ဒီရွာလူတွေကမရှိတော့ဘူး။ဒီနမ်ပြူမြို့နယ်ကိုထွက်ပြေးသိမ်းဆောင်နေတယ်။ဒီလီဆူးနဲ့ရှမ်းပေါ့နော်။စုစုပေါင်းတော့400နီးပါးလောက်ရှိတယ်
။ဒီရက်ပိုင်းတွင်ဒီဘောမြို့နယ်မန်လေကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအိမ်နှလုံးမိရှုပ်ဖြစ်စည်းခံခဲ့ရတယ်လို့ဇူလိုင်လပထမပတ်ကနေဒီကနေ့ထိဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေသခံရွာသား600ကျော်ဟာဒီဘောမြို့နယ်နမ်ပြူမြို့ပေါ်မှာစစ်ပေးသိမ်းဆောင်နေရပါတယ်ခင်ဗျာ။
ချင်းပြည်နယ်ကလူခွင့်ရချိုးဖောက်မှုတွေရတန်းဖို့တောင်းဆိုချက်တွေနဲ့ချင်းပြည်နယ်နဲ့ရှမ်းပြည်နယ်ဘက်ကစစ်ဘေးရှောင်ဒုက္ခသည်တွေကြုံရတဲ့အခက်အခဲခြေအနေတွေကိုနိုင်ကွန်းအိမ်တည်င်းပြပို့ခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဒီအာဇာနီနဲ့အတွက်ပြင်ဆင်မှုတွေကိုတလဲကြည့်ကြရအောင်ပါ။ဗိုလ်ချုပ်အောင်ဆန်းအပါအဝင်မြမတ်လွတ်လပ်ရေးအတွက်ကြိုးပမ်းရင်းလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့ခေါင်းဆောင်တွေကိုဂုဏ်ပြုမဲ့အာဇာနီနဲ့အခမ်းအနားတွေကိုဒီနေ့အစိုးရသက်လက်ထက်မှာခန်းခန်းနားနားကျင်းပသွားဖို့စီစဉ်နေပါတယ်။69ချိန်မြောက်အာဇာနီနဲ့အခမ်းအနားတွေကျင်းပမဲ့အစီအစဉ်တွေကိုလည်းသမရယုံဝန်ကြီးဌာနကဝန်ကြီးဌာနတွေကိုညွှန်ကြားထားပါတယ်။ NLD ကဥဆောင်တဲ့အစိုးရတက်လက်ထက်မှာကျင်းပမဲ့အာဇာနီနဲ့အခမ်းအနားအတွက်ပြင်ဆင်မှုတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပေးပါပါရှင်
။ဇူလိုင်လ19ရက်နေ့မှာကြာရောက်မဲ့အာဇာနီနဲ့အခမ်းအနားမှာဗိုလ်ချုပ်အောင်ဆန်းအပါအဝင်အာဇာနီခေါင်းဆောင်ကြီးတွေကိုအောက်မေ့တက်တာခြင်းအပြင်တနင်္ဂနွေလုံးနိုင်ငံတော်အလံကိုတိုင်ဝမ်လွှင့်ထူဖို့တမနာယုံဝင်ကြီးဌာနကအစိုးရယုံဌာနအားလုံးကိုညွှန်ကြားထားပါတယ်။ဒါ့အပြင်အာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့နနက်10:38မိနစ်မှာမြမအတန်နဲ့ရုပ်မြင်သံကြားကအော်အော်ဆွဲအချက်ပေးဖို့နဲ့အဲ့ဒီအချိန်မှာသွာလာနေတဲ့မော်တော်ယာဉ်ကားများခက်တရနာပြီးတော့ဟွန်းတီးစေဖို့လည်းပြောဆိုထားပါတယ်။NLD အစိုးရတက်လက်ထက်မှာပထမဆုံးကြုံတွေ့မဲ့ဒီနှစ်အာဇာနီနေ့အခမ်းအနားဟာအရင်နှစ်တွေကထက်ပိုပြီးစီကားပြီးတိုက်တိုက်ဝင်းဝင်းကျင်းပနိုင်မှုမျှော်လင့်မိတယ်လို့ဗိုလ်တထောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်မေဆိုးကပြောပါတယ
်ဒီနှစ်ကတော့လေကျမတို့အစိုးရတက်လက်ဖြစ်တယ်ပေါ့လေကျမတို့အစိုးရတက်လက်ထက်မှာပေါ့လေဒီအာဇာနီနေ့လည်းဒါပထမဆုံးအချိန်စုံရတဲ့အချိန်ဆိုတော့ပေါ့နော်အာဇာနီနေ့ကိုငွားရဲဆာလို့ရှင်ပို့ပြီးတော့ပေါ့နော်ဟိုအလေးနဲ့ထားပြီးတော့မှလည်းလုပ်မယ်ပေါ့လေပြည်သူတွေကလည်းပို့ပြီးဒါစိတ်ဝင်စားနေလဲဒါလာရောက်ပြီးတော့မှခရဝါပြုလို့ပေါ့နော်အလေးပြုကြမယ်ဆိုတာလေကျမတို့ယုံကြည်ပါတယ်ရှင်အာကျမတို့တော့တနင်္ဂနွေလုံးအတိုင်းတာထီလဲပေါ့နော်ပြည်သူတွေကပေါ့နော်ဒီနှစ်ကိုအရင်နှစ်တွေတော့လည်းပေါ့နော်ဒီ over ဆွဲတာတို့ပေါ့နော်ဟိုလေအလေးပြုတဲ့ပေါ့နော်10:39မှာလည်းလှုပ်ချင်ကြတဲ့လူတွေအများကြီးပေါ့လေဒါပေမဲ့လှုပ်ခွင့်မရခဲ့ရလေအများကြီးရှိရပေါ့လေဒီနှစ်ကတော့ပေါ့နော်ရန်ကုန်မြို့တွေမှာပဲနဲ့တနင်္ဂနွေလုံးအတိုင်းတာနဲ့ပေါ့နော်အလေးပြုကြမယ်လို့ကျမယုံကြည်တယ်ရှင်ပိုလဲစီကားမယ်လို့လည်းကျမယုံကြည်တယ်ရှင်
ဒီနှစ်အာဇာနီနေ့အခမ်းအနားအတွက်ရန်ကုန်မြို့ဗဟန်းမြို့နယ်အတွင်းမှာရှိတဲ့အာဇာနီဘိမှန်ကို1983ခုနှစ်ကလေးကရေးဆွဲထားတဲ့ဒီဇိုင်းအတိုင်းအကြီးစားပြင်ဆင်မှုတွေလုပ်နေသလိုဗိုလ်ချုပ်အောင်ဆန်းလောက်ကျံမခံရခင်အချိန်ထိနေထိုင်သွားခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းပြတိုက်ကိုလည်းမွမ်းမံပြင်ဆင်မှုတွေလုပ်နေပါတယ်။ ဒါပြင်အာဇာနည်ခေါင်းဆောင်ကိုဦးလှုပ်ချန်တက်ဖြတ်ခံခဲ့ရတဲ့အတွန်းဝင်များရုံကိုလည်းပြန်လည်ပြုပြင်နေပါတယ်ရှိသတင်းပတ်အတွင်းမှာကြားရောက်မဲ့အာဇာနည်နေ့အခမ်းအနားမှာဝင်ကြီးများရုံးကိုအားလုံးလေ့လာနိုင်အောင်ဖွင့်ပေးထားမှာဖြစ်တယ်လို့ဒေါ်မီဆိုကပြောပါတယ
်အဲ့အနေမှာကျမတို့၈နာရီမှာပေါ့လေကျမတို့တတ်မှတ်ထားရဲပေါ့နော်ဒီဆိုတော့အဖွဲ့လူကြီးတွေနဲ့ပေါ့နော်သူတို့ဖိတ်ကြားထားတဲ့လူတွေအကြောင်းသူအကြောင်းသားတွေကိုကျမတို့မနေ့၈နာရီဆိုလို့ရှိလို့ရှင်ကျမတို့အလေးပြုဝဲခမ်းနားရှိတယ်ပေါ့အဲ့ဒါပြီးလို့ရှိရင်တော့ပေါ့နော်၈နာရီခွဲတော့ဆိုပြီးရင်ပေါ့ပြည်သူလူထုကိုကျမတို့ပေါ့နော်လာရောက်အလေးပြုခွင့်ကျမတို့ပြုပါမယ်၈နာရီခွဲကနေစပြီးတော့ပြည်သူတွေညနေ၄နာရီကြည့်ပေါ့နော်ဒါပေမဲ့အပေါ်ဒက်ကိုတော့ပေါ့နော်ဟိုဘိုလ်ချုပ်တို့ assassinate ဖြစ်ခဲ့တဲ့ပေါ့နော်အဲ့နေရာတော့ကျမတို့ကလေဟိုကန့်တက်ထားတဲ့အတွက်ပေါ့နော်ကျမတို့ကလေဟိုအခုကပြင်ဆင်နေတဲ့ချိန်လေးဖြစ်တယ်လေလူတွေအရင်ကြီးတက်လိုက်လို့ရှိရင်ပေါ့နော်ဒါကြီးကရှေးအောင်ဆောင်အခုချိန်မှာပြင်နေတဲ့အတွက်အဲ့နေရာလေးတော့ကျမတို့အော်တက်ခွင့်မပြုပဲပေါ့နော်ကျမတို့ဒီလွတ်တော့ပေါ့လေဒီဘက်ဒီမှာတော့ကျမတို့ဒီဖနိုင်းနေလဲထောင်ထားမယ်ဟောပေါ့နော်သူတို့လိလခွင့်လည်းပြုထားမယ်ရှင်ဟုတ
်အမျိုးသားကောင်းဆောင်ကြီးဘူကျော်အောင်ဆန်းအကိုဖြစ်သူဥပါဝင်းမန်ပါခိုင်ဆက်ဆန်ထွန်းဥရဆက်ဒီတို့ဥပါချိုသခင်မြဥုံမောင်နဲ့ရဲဘော်ကိုထွေးတို့ကိုဦးကတော့1948ခုနှစ်ဇူလိုင်လ19ရက်နေ့ကရန်ကုန်မြို့အတွင်းဝင်များရုံမှာအစည်းအဝေးကျင်းပနေစဉ်မနက်7:38မိနစ်မှာလှုပ်ကြံတက်ဖြတ်ခံခဲ့ရပြီးကြာဆုံးခဲ့ကြရတာပါအဲ့ဒီနောက်မှာတော့နှစ်စဉ်နှစ်တိုင်းဇူလိုင်လ19ရက်နေ့ကိုအာဇာနည်နေ့အဖြစ်သတ်မှတ်ကျင်းပလာခဲ့ပေမလို့စစ်အစိုးရရဲ့လက်ထက်မှာတော့အောက်မေ့ဘွယ်အခမ်းအနားတွေကိုကြဲကြဲပြန့်ပြန့်ကျင်းပတာတွေမရှိတော့ဘဲအခုကဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်သူဒေါ်အောင်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရတက်လက်ထက်ကြမှာဒီအစင်လာကိုတကြော့ပြန်ထိန်းသိမ်းဖို့ကြိုးပမ်းလာတာလည်းဖြစ်ပါတယ်ခင်ဗျာ
NLD အစိုးရတက်လက်ထက်ပထမဆုံးအကြိမ်ကျင်းပမယ့်အာဇာနည်နဲ့အခမ်းအနားပြင်ဆင်မှုအကြောင်းတွေကိုကိုထဲအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7:22ကနေဖမ်းယူနားဆင်နိုင်ပါတယ်။နောက်တစ်နာရီကြာည9:00နာရီကနေ10:00နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါရဲ့ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကအကြေညာပေးมาဖြစ်ပါရဲ့ရှင
်အမေရိကန်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေလူမှုအခွင့်အရေးခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေနိုင်ငံရေးခေါင်းဆောင်တွေကိုသမ္မတဘရက်အိုဘားမားကဒီကနေ့အင်ဗျူတော်မှာတွေ့ဆုံပြီးလူမှုဝန်ဝိုင်းတွေကြားယုံကြည်မှုပြန်တည်ဆောက်ရေးနည်းလမ်းတွေကိုဆွေးနွေးကြဖို့ရှိပါတယ်လူမှုဝန်ဝိုင်းတွေနဲ့သူတို့ကိုအကောက်အွယ်ပေးဖို့တာဝန်ယူထားကြတဲ့အမေရိကန်ရဲတပ်ဖွဲ့ဝင်တွေကြားမှာတင်မာမှုတွေကရှိထားတာပါတော်တော်ပင်လေတစ်ခုလုံးဒီဘက်ကိုပိုင်ဆိုင်တယ်လို့တရုတ်နိုင်ငံကပြောထားတဲ့ပေါ်ဥပဒေကြောင်းအရခိုင်လုံမှုမရှိဘူးဆိုပြီးနိုင်ငံတွေအကြအငင်းပေါမှုတွေကိုဖြစ်ရှင်းတဲ့ကုန်သမားရေးအဖွဲ့ PCA ကအင်္ဂါနေ့မှာဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်တရုတ်နဲ့ဖိလစ်ပိုင်တို့အကြားတွေ့ဆုံဆွေးနွေးဖို့အစပြောလာကြပါပြီဒီလိုတွေ့ဆုံဆွေးနွေးခြင်းအပြင်လက်နက်ကင်ပြည်ပခဖြစ်မဲ့အလားအလာလျော့သွားနိုင်တာကြောင့်နိုင်ငံရေးရအများကလက်ခံကြတာပါဒီဆုံးဖြတ်ချက်ကိုဖိလစ်ပိုင်ဆွေးရောက်ကကြိုဆိုပေမဲ့တရုတ်ဘက်ကတော့လက်မခံကြောင်းချက်ချင်းပဲတုံ့ပြန်ပါတယ်ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကပမာမခန့်တုံ့ပြန်ခဲ့ပေမဲ့တွဲဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းကိုတော့အင်္ဂါနေ့တုန်းကအကြေအမွဲပြောခဲ့ပါတယ်။တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုအပေါ်တရားရုံးရဲ့ဆုံးဖြတ်ချက်ကနေတက်ရောက်လာမှုနဲ့မိမိတို့ဒေသတွင်းသောမကအတိတ်တကျော်လွန်ပြီးတံပြန်အကျိုးဆက်တွေဖြစ်လာနိုင်ခြင်းအပေါ်လှိလာနေတယ်လို့မြန်မာနိုင်ငံသားဌာနကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ကြေညာပါတယ်။ရေပြင်နယ်နိမိတ်ပိုင်ဆိုင်ချောင်းပြောထားတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံမပါဝင်ပေမဲ့တောင်တရုတ်ပင်လယ်တွင်ဖြစ်ရပ်တွေအပေါ်အထူးအလေးထားတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အငင်းပွားမှုတွေကို1982ခုနှစ်ပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်အပါအဝင်တကမ္ဘာလုံးကအသိမှတ်ပြုထားတဲ့နိုင်ငံတကာဥပဒေလုံထုံးလုံနည်းတွေနဲ့အညီချစ်ချည်ရင်းနှီးစွာညှိနှိုင်းတိုင်ပင်ဆက်ဆက်ပြင်ဆင်ရေးထောက်ခံထားပြီးတော့အစဉ်တစိုက်လည်းစော်ဩထားပါတယ်လို့ဖော်ပြပါတယ်။အမေရိကန်အစ်မြင့်ဒုံကနိုစနစ်တခုကိုတောင်ကိုရီးယားနိုင်ငံတောင်ပိုင်းဆွန်ဂျူးခိုင်မှာခြောက်ထားမယ်လို့တောင်ကိုရီးယားကာကွယ်ရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်ခင်ဗျာ။
တဲ့ရင်ချင်းချုပ်ကိုကိုကျော်သိန်းကကြေညာပေးခဲ့တာပါရှင်ဒီညနေအစည်းအဝေးထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evano ဖြစ်ပါတယ် VOA American အသံညနေပဲမြန်မာဘာသာအစည်းအဝေးကိုညနေ6နာရီခွဲကနေ9နာရီထိ line to meter 16.25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောရရှင်တွေအားလုံးရွှေလန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှာဖောင်းပါ
This program has come to you from the Voice of America, Washington.